ွန်းနယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနက2020ပြည့်နှစ်စက်တင်ဘာလ30ရက်နေ့နေ့စွဲနဲ့တက်ဝေတဲ့ကိုကကိုပွင်အုပ်ချုပ်ခွင့်ရဒေသဆိုတဲ့စာအုပ်မှာကိုကရဲ့အဓိပ္ပာယ်ကိုရှင်းပြထားပါတယ်။တရုတ်စကားမှာကိုဟာစိမ့်လမ်းမှုဖြစ်ပြီးကန့်ဟန်ရဲရင်မှုဖြစ်တာမို့ရဲရင်သူတွေနေထိုင်ရာစိမ့်လမ်းတဲ့ဒေသလို့အဓိပ္ပာယ်ရပါတယ်။ရှမ်းစကားမှာတော့ကောက်ကန့်လို့ခေါ်ပါတယ်တဲ့။ကောက်ဟာနံပါတ်၉ဖြစ်ပြီးကဟာအုတ်ချုပ်သူဖြစ်လို့တတိကိုဦးအုတ်ချုပ်တဲ့ဒေသဖြစ်နေပါတယ်အထက်မြန်မာပြည်ကိုအင်္ဂလိပ်သိမ်းချိန်မှာကိုကန့်ဒေသကိုသိမ်းပြီဆိုတော့ကအုတ်ချုပ်ပါတယ်ဒါကြောင့်ကိုကန့်ဒေသမှာကိုကန့်လူမျိုးအခြေစိုက်လာတာအနည်း300ကျော်ပါပြီတရုတ်စာပေရင်ကျင်းမှုကိုအခြေခံပြီးရှင်သန်လာတဲ့ဒေသဖြစ်ပါတယ်အခုခေတ်မှာကိုကန့်ဒေသကိုမြို့နယ်နဲ့ခွဲထားပါတယ်တောင်ပိုင်းကိုလောက်ကင်မြို့နယ်အဖြစ်သတ်မှတ်ပြီးမြောက်ပိုင်းကိုကုန်းရမ်းမြို့နယ်အဖြစ်သတ်မှတ်ပါတယ်။ကိုကန့်ဒေသအရှေ့ပိုင်းဟာယူနန်ပြည်နယ်နဲ့ထိစပ်နေပြီးအနောက်ဘက်မှာတော့မူဆယ်နဲ့ကုတ်ခိုင်မြို့နယ်တည်ရှိပါတယ်။တောင်ကုန်းတောက်တန်းနဲ့ရှိုးမြောင်ချောင်းမြောင်းတွေပေါများပြီးမြေပြန့်ဆိုတာမရှိတဲ့လောက်နေပါတယ်လို့ဆိုပါတယ
်။တရုတ်ရင်ကျေးမှုလွှမ်းမိုးတောင်ဖို့တရုတ်ရန်ဝင်နဲ့တရုတ်ဖုန်းလိုင်းကိုသုံးပြီးတရုတ် TV ကိုကြည့်တဲ့တရုတ်စကားပြောတဲ့ကိုကန့်သားတွေကိုခမားတို့ဟာတရုတ်နိုင်ငံသားမဟုတ်ဘူးမြန်မာနိုင်ငံသားတွေဖြစ်တယ်လို့တရုတ်လိုရှင်းပြရတာဟာအတော်ခက်ခဲတဲ့အလုပ်ပဲလို့လောက်ကင်အမတ်ပြောတာကို Frontier မြန်မာစာဆောင်မှာမေလ23 2020ကနန္ဒဆိုသူကရေးသားပါတယ်လောက်ကင်လွှတ်တော်ကိုယ်စားလှယ်၄ဦးစလုံးဟာကျန့်ဖို့ပါတီဝင်တွေဖြစ်ပါတယ်လောက်ကင်လူဦးရေ8000နီးပါးရှိတဲ့အထက်ကိုကန့်သားက81ရာခိုင်နှုန်းဗမာက15ရာခိုင်နှုန်း၊ရှမ်းက12ရာခိုင်နှုန်းရှိပါတယ်။ကုန်းချမ်းလူဦးရေ4000ကျော်မှာတော့ကိုးကန့်သား86ရာခိုင်နှုန်း၊ပလောင်21ရာခိုင်နှုန်း၊ဝါက1ရာခိုင်နှုန်းကျော်သာရှိပြီးဗမာလူဦးရေ150လောက်သာရှိပါတယ
်။ကိုးကန့်နဲ့ဆက်ဆံနေတဲ့ဝဒီသားနဲ့မိုင်းလာဒီသားမှလည်းတရုတ်ယွမ်ငွေကိုသာသုံးကြပါတယ်။လောက်ကိုင်းနဲ့ကုန်းချမ်းမြို့နယ်နှစ်ခုပေါင်းမှာလူဦးရေ3000ကျော်ရှိပြီးကိုကန့်သားကအများစုဖြစ်ပါတယ်။လောက်ကင်မှာဗမာ1000လောက်သာရှိလို့ဗမာတွေနေတဲ့လမ်းကိုဗမာတန်းလို့ခေါ်ကြောင်းနန္ဒရဲ့ဆောင်းပါးမှာပေါ်ပြပါတယ်။တရုတ်စာနဲ့ရေးထားတဲ့စိုင်းဘုတ်တွေမှာသက်ပုံအမားနဲ့ရေးထားတဲ့မြန်မာစလုံးတွေကိုတွေ့နိုင်ပါတယ်တဲ့။ဒါပေမဲ့ကစီနိုမှာလောင်းကစားဖို့ယူနန်ဘက်ကလာတဲ့တရုတ်ဥယေဟာဗမာဥယေတဲ့3-4ဆလောက်ပိုများနေပါတယ်။2008အခြေခံဥပဒေအရကိုကန့်နေပြီးဟာကိုကကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်လာပါတယ
်ဘဂပဗမာပြည်ကွန်မြူနတီပါတီကခွဲထွက်တဲ့ဥဖုံကြားရှင်ဟာ1989မှာမြန်မာအမျိုးသားအမှန်တရားနဲ့မျှတမှုပါတီနဲ့ပါတီရဲ့လက်နက်ကိုင်အဖွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA ကိုတီထောင်ပါတယ်လက်နက်ကိုင်လှုပ်ရှားမှုကများတဲ့အတွက် MNDAA ကိုကန့်တပ်ဖွဲ့လို့သာလူသိများကြပါတယ်စီအစိုးရနဲ့လက်တွဲပြီး MNDAA ကိုပုံကန်တဲ့ဘေးစောချိန်အဖွဲ့ကတော့နေကြားစောက်တက်ဖြစ်သွားပါတယ်။ဒါကြောင့်စစ်ကောင်စီနဲ့ကိုကန့်နေကြားစောက်တက်ကတစ်ဖက် MNDAA ကိုကန့်တက်ဖွဲ့ကတစ်ဖက်စစ်ခင်းနေကြတာဖြစ်ပါတယ်။ဒါပေမဲ့မဟာဗျူဟာကျတဲ့မူဆယ်ခရိုင်မုံကိုမြို့နယ်မှာတော့တိုက်ပွဲတွေဖြစ်ပွားတာများပါတယ်။ပြီးခဲ့တဲ့နှစ်နှောင်းပိုင်းကမုံကိုလွင်မြင်မှာတိုက်ပွဲပေါင်း300လောက်ဖြစ်ပွားခဲ့တယ်လို့ကိုကန့်တပ်ဖွဲ့ပြန်ကြားရေးမှူးကပြောကြောင်းဒီဇင်ဘာ23ရက်နေ့ထုတ် RFA သတင်းမှာအသေးစိတ်ဖော်ပြထားပါတယ
်။လွန်ခဲ့တဲ့အနည်း60လောက်ကစခဲ့တဲ့ကိုကန့်ရဲ့ပြည်သူစစ်တလေကိုစစ်ကောင်စီကဆက်လက်ထိန်းသိမ်းထားပုံရပါတယ်။အဲ့ဒီတုန်းကတော့ဘိန်းဘရင်လို့နာမည်ရတဲ့လော်ဆက်ဟာဦးဆောင်တဲ့ကာကွယ်ရေးအဖွဲ့ဟာတပ်မတော်နဲ့လက်တွဲပြီးကိုကန့်ဒေသကိုကြီးစိုးပါတယ်။အခုတော့သူတို့ရဲ့နေရာကိုနေကြားဆောင်တက်နေစစ်ကောင်စီတက်ရောက်လာပါတယ်ကိုကန့်ကာကွယ်ရေးလော်ဆက်ဟာစေအစိုးရအဆက်ဆက်မှာမဟာမိတ်ကြီးဖြစ်လာပြီးအရှာဝေါ်ကုမ္ပဏီကိုတီထောင်ပါတယ်အခုတော့အချမ်းသာဆုံးကုမ္ပဏီဖြစ်လာပြီးနေပြည်တော်တည်ဆောက်ရမှာလဲပါဝင်ပါတယ်2013ခုနှစ်အသက်80အရွယ်မှာလော်ဆက်ဟာကွယ်လွန်တော့အတုပခါနာအကြီးအကျယ်ကျင်းပပြီးထိတ်တန့်စစ်အရာရှိအချို့တက်ရောက်ကြပါတယ်လော်ဆက်ဟာရဲ့သားစတီဖင်လော်ဟာအဘရာဦးသိန်းစင်ရဲ့တရုတ်ပြည်ခီးမှာသကပြန်အဖြစ်လိုက်ပါရသူဖြစ်ပါတယ်ဒုစရိုက်လုပ်ငန်းကြောင့်ကြီးပွားချမ်းသာလာတဲ့တာရကဖြစ်ပါတယ်ဗ ကောကံကာကွယ်ရေးဟာစေအစိုးရနဲ့လက်တွဲတဲ့အတွက်ဘိမောင်ခုဘဝကနေအချမ်းသာဆုံးပုဂ္ဂိုလ်ဖြစ်လာတာကိုကောကံနေကြဆောင်တတ်တွေအားကြစရာအတူယူစရာဖြစ်နေပုံရပါတယ်ခင်ဗျာ။